Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ9ရက်တောက်ကြံနေမနက်ခင်း VOA American အသံအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။မြောက်ကိုရီးယားကတာတိုပစ်ပက်ထင်းနှစ်ခုဖြစ်ပုံရတဲ့ဆန်းသက်မှုပစ်လွတ်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အီရန်ဟာအမေရိကန်ပစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နိုင်တယ်လို့စိုးရိမ်မှုတွေရှိလာတဲ့နောက်အမေရိကန်ကလင်းတင်တိုက်ခိုက်ရေးတင်မောအုပ်စုနဲ့ဘုံကျဲလင်းဒေသကိုအရှိလေပိုင်းဒေသပစ်လွတ်လိုက်ပါတယ်။အငင်းပေါ်နေတဲ့တောင်တိုပစ်မှတ်အမေရိကန်ကဂျပန်၊အိန္ဒိယနဲ့ဖိလစ်ပိုင်တို့နဲ့အတူပူးတွဲစည်းရေးလက်ကျင့်မှုတွေလုပ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှမြသစင်အောင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆရာမေသတင်းဒီထဲမှာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့အချင်းအောင်စုပူမှုတွေနဲ့ပတ်သက်ပြီးလေလာသုံးသပ်သူတွေရဲ့အမြင်တွေကဘယ်လိုရှိပါသလဲ
။ဒီအချင်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစစ်မှုပုံစံကရှင်လင်းမြင်တာမျိုးမရှိဘူး။ဘလို့စီစစ်တာလဲဘသူတွေကစီစစ်တာလဲဘလို့အချင်းသားမျိုးကမှရွေးပြီးလွှတ်တာလဲဆိုတော
့ရှင်လင်း AAPP နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်တဦးဖြစ်သူဥပိုလ်ကြီးပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနှားဆင်ရပါမယ်။ဒီသတင်းနဲ့အတူသမ္မတထရမ်လက်ရှိထိတ်တဲရင်ဆိုင်နေရတဲ့အခြေအတင်ပြဿနာတွေအကြောင်းမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွှတ်လာတာကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကနှုတ်ဆက်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထုတ်ကကျွန်တော်ကပြောပြပေးပါရှင်။
မြောက်ကိုရီးယားကတာတိုပစ်ပက်ထင်းဒုံးနှစ်ခုဖြစ်ပုံရတဲ့ဆန်းသက်ပစ်လွတ်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကကြေညာနေမှာပြောပါတယ်။ဒါကသတင်းတစ်ပတ်မပြည့်ခင်အတွင်းမြောက်ကိုရီးယားအစိုးရရဲ့ဒုတိယအကြိမ်ပစ်လွတ်ဆန်းသက်မှုပါ။ပစ်လွတ်တဲ့ဒုံးတစ်ခုကကီလိုမီတာ420နဲ့နောက်တစ်ခုကကီလိုမီတာ280ထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီးပွားရေးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။နိုင်ငံအရှိမြောက်အနောက်မြောက်ဖက်မြောက်ပျုံယန်းနယ်ကနေပစ်လွတ်တဲ့ဒုံးတွေဟာအရှိရက်ကိုဥတီသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီနယ်ထဲမှာဆိုင်နိုရီမြို့မှာနိုဒွန်တာလက်ပစ်ပဲထင်းဒုံးထားတဲ့အခြေစိုက်စခန်းတစ်ခုရှိတယ်လို့ Washington အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောတခဲ့တာပါ။ American သမ္မတ Donald Trump ကဒီလိုဖြစ်တဲ့အတွက်ဘယ်သူမှစိတ်ချမ်းသာမှာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ညှိနှိုင်းဆွေးနွေးမှုတွေအတွက်အဆင့်တဲ့မဖြစ်သေးဘူးလို့သူယုံကြောင်းသမ္မတအင်ဗျူမှာဂျက်ဒဘရင်းတွေကပြောပါတယ်။တောင်ကိုရီးယားသမ္မတအင်ဒေါ်ကလည်းမြောက်ကိုရီးယားရဲ့ဒီဆန်းသက်မှုတွေအပေါ်မှာတိတ်ဆိုရင်တလို့ကိုရီးယားနဲ့နိုင်ငံခြားစီးအတင်းမှမှုတွေပြေလျော့စီဖို့အထောက်အကူဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်။ဆိုးမျိုးတော်မှာတော့လုံခြုံရေးတွေတိုးမြှင့်ထားပါတယ်။စနေနေ့တုန်းကမြောက်ကိုရီးယားဆန်းသက်မှုတစ်ခုလုပ်ခဲ့ပြီးတာတိုပစ်ပက်ထင်းဒုံးတစ်ခုဖြစ်မယ်လို့သုံးသပ်သူတွေကတွက်နေတာဖြစ်ပါတယ်
။တရုတ်ကွန်မတီရဲ့ဘော်တိတ်ကြီးလေးတဲ့ Twin Concon တင်ကြမှုတွေကောက်ခံဖို့လုတ်ဆရာရှိတဲ့စာရေးစာရန်ကိစ္စတွေကိုဒီကနေ့ကစပြီးလုပ်နေပြီလို့ American သမ္မတ Donald Trump ကမနေ့ကပဲပြောလိုက်ပါတယ်။နိုင်ငံခြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာကိုဖြေရှင်းဖို့တရုတ်နဲ့ American အရာရှိတွေရဲ့ Washington DC ကဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းအလိုမှာပဲသတင်းတောက်တွေကိုသမ္မတ Trump ကပြောခဲ့တာပါ။ American Dollar Billion 200တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ့ဆရာကန်တုံးကနေ25ရာခိုင်နှုန်းထိဒီကနေ့ကစပြီးကောက်ခံသွားဖို့ American ဘက်ကစီစဉ်ထားတာပါ။Washington DC မှာနောက်တစ်ချိန်ထပ်ပြီးအခုဆွေးနွေးတဲ့ပွဲမှာတရုတ်ကိုယ်စားလှယ်အဖွဲ့ကိုဒုတိယဝန်ကြီးချုပ် Liu He ကဦးဆောင်လာတာပါ။သဘောတူညီချက်တစ်ခုရကနေမှာတရုတ်ဘက်ကညှိနှိုင်းမှုတွေပြန်လုပ်လာတယ်။ဒါကသူတို့ရဲ့သဘောနဲ့လုပ်လာတာလို့သမ္မတ Trump ကမနေ့ကပဲပြောပါရယ်။ဒီကနေ့တောက်ကြနေ American ရဲ့သွင်းကုန်ခွန်တင်းကျပ်မဲ့နေ့မတိုင်ခင်တရက်လုံးမှာနှစ်ဖက်ညှိနှိုင်းမှုတွေပြန်ဆက်ခဲ့ကြတာပါ။
အီရန်ဟာအမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်စီစဉ်နေနိုင်တယ်လို့ဆိုရင်မှုတွေရှိလာခဲ့တဲ့နောက်အမေရိကန်ဘက်ကဆက်လွတ်လိုက်တဲ့ USS Abraham Lincoln Landing တိုက်ခိုက်ရေးတင်ပေါ်အုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်၄စင်းဟာအရှိလေပိုင်းဒေသကိုရောက်သွားပါပြီ။ကျယ်စပြင်းနေမှာတိုက်ခိုက်ရေးတင်ပေါ်အုပ်စုဟာ SUS-2 မြောက်ကိုဖြတ်ကျော်ခဲ့တယ်လို့ B-52 ဘုံးကျဲလေယာဉ်၂စင်းလည်းရောက်လာပြီဖြစ်ပြီးနောက်လေယာဉ်၂စင်းကတော့ဗုဒ္ဓဟူးနေရီရောက်နေနှင့်လားလို့အရှိလေပိုင်းဒေသအပအဝင်လေပိုင်းဒေသကိုကြီးကြပ်တဲ့စစ်ဌာနချုပ်ပြောခွင့်ရရက်ကက်တင် William Arben က VOA ကိုပြောပါတယ်။ဘုံးကျဲလေယာဉ်တွေဟာကာတာက LUD လေရက်အခြေစိုက်စခန်းမှာထားကြောင်းကာကွယ်ဝင်ကြီးဌာနရရှိသူကအတည်ပြုပါတယ်။အီရန်ဘက်ကအန္တရာယ်ပြုနိုင်ခြေတိုးလာတယ်လို့သတိပေးမှုတွေများလာတဲ့အတွက်အရှိလေပိုင်းဒေသမှာစီးရဲထောက်ကူတွေပို့ပြီးတော့ပေးဖို့အတွက်ပန်ချရတာဖြစ်ကြောင်းအလဲပိုင်းတိုင်းစစ်ဌာနချုပ်တမှုရေရက်ဗိုလ်ချုပ်ကြီး Kenneth McKenzie ကဗိုလ်တစ်ခုနဲ့မှပြောပါတယ်။အီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုမလိုက်နာတော့ဘူးလို့အီရန်ရဲ့ချင်းချမှုတွေအတွက်ဥရောပခေါင်းဆောင်တွေရှုံချနေချိန်မှာပဲအမေရိကန်တိုက်ခိုက်ရေးသင်္ဘောနဲ့လေယာဉ်တွေအရှိလေပိုင်းဒေသကိုရောက်လာတာပါ။အီရန်သမ္မတဟာဆန်ရိုဟာနီကတကယ်လို့အီရန်ကိုရေးယူထန်ခတ်မှုတွေမလုပ်အောင်ရေပောင်း60အတွင်းအကာအကွယ်မပေးဘူးဆိုရင်အီရန်ဟာသဘောတူစာချုပ်ပါကန့်သတ်ချက်တဲ့ကြော်လွန်ပြီးယူရေနီယံတန့်စင်မှုလုပ်မယ်လို့ပြောကြားခဲ့ပြီးတဲ့နိုင်ပိုင်းအကြံမှာပဲအမေရိကန်ကအီရန်ပေါ်မှာရေးယူထန်ခတ်မှုအသစ်တွေချမှတ်လိုက်တာဖြစ်ပါတယ်။
ကုလသမဂ္ဂရဲ့အရေးယူပေးဆိုမှုကိုချိုးဖောက်ပြီးကျောင်းသားတွေပို့ဆောင်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြောက်ကိုရီးယားပိုင်ကုန်တယ်သမော့စည်းကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးသိမ်းဆည်းလိုက်ပါတယ်။အမေရိကန်တရားရေးဝန်ကြီးဌာနအမျိုးသားလုံခြုံရေးဌာနကမနေ့ကြာတာပရိနေမှာထုတ်ပြန်တဲ့ညင်ညာချက်မှာဒီသင်္ဘောဟာမနေ့က2018ခုနှစ်မှာအင်ဒိုနီးရှားနိုင်ငံရေပိုင်နဲ့မှာပထမအကြိမ်ဖမ်းဆီးခံခဲ့ရဘူးပြီးတော့အခုအခါမှာတော့အမေရိကန်ပြည်ထောင်စုရဲ့ရေပိုင်နဲ့အနီးချစ်ကပ်လာလို့ဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဒါဟာအမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားပိုင်ကုန်တင်သင်္ဘောကိုပထမဆုံးအကြိမ်ဖမ်းဆီးသိမ်းဆည်းတာပါ။ဒီသင်္ဘောဟာမြောက်ကိုရီးယားနိုင်ငံရဲ့အကြီးဆုံးကုန်တင်သင်္ဘောတွေထဲကတစ်စင်းဖြစ်ပြီးအကြီးစားဆက်ဖြစ်စည်းတွေတည်ဆောင်ရမှာမြောက်ကိုရီးယားကအသုံးပြုခဲ့ပူပါရက်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုလေးလာဆောင်စီရေးတာဝန်ရှိသူတွေကတော့ဒီသင်္ဘောဟာမနစ်ကဖမ်းဆီးခံရချိန်မှာဒေါ်လာ3,000တန်ဖိုးရှိတဲ့ကြောင်မီသွေးတန်ချိန် 2,000 ခွဲကိုတင်ဆောင်ခဲ့တယ်လို့ဆိုပါရက်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာ American ရဲ့USS William P. Lawrence ဖြတ်သင်းမောကြီးနဲ့အတူဂျပန်လေယာဉ်တင်သင်္ဘောအိန္ဒိယရေတပ်သင်္ဘော20နဲ့ဖိလစ်ပိုင်ကင်းလှည့်ရေယာဉ်တို့ဟာတရုတ်ကတူပိုင်နဲ့လို့ကြေညာထားတဲ့ရေပြင်မှာပူးတွဲလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းအမေရိကန်ရေတပ်ကချက်တဲ့ပရင်းနေမှာပြောပါတယ်တောင်တရုတ်ပင်လယ်ပြင်ထဲမှာအလားတူပူးတွဲဆင်းရဲလေ့ကျင့်မှုကိုအရင်ကလည်းလုပ်ခဲ့တာပါအခုတခါလဲတရုတ်ရဲ့ဒေါ်လာဘီလီယံ200ဘူးရှိတဲ့တွင်းကုန်ပစ္စည်းတွေပေါ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ချိန်ချောင်းနေချိန်မှာလေးနိုင်ငံပူးတွဲလေ့ကျင့်မှုလုပ်ပြီးစိန်ခေါ်ခဲ့တာဖြစ်ပါတယ်။ဂျပန်ကလေယာဉ်တင်သင်္ဘောကြီး200တက်ကဒဇင်းဖြစ်တဲ့အီဇူမိုကိုဆစ်လွတ်ခဲ့တယ်လို့အိန္ဒိယကဖြတ်သင်းမော INS ကိုကတားနဲ့ရေတပ်သင်္ဘောအထောက်ကူပြု INS ရှက်ကီကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်တွင်လေးနိုင်ငံပူးတွဲလေ့ကျင့်မှုကဗိုလ်တစ်ခုနဲ့မှပြီးဆုံးတာပါတနင်္လာနေ့ကအမေရိကန်စစ်သင်္ဘောကြီး200ဟာတရုတ်ကတူပိုင်နေလို့ကြေညာထားတဲ့ရေပြင်တွေကကျွန်းစုတွေနာဖြတ်သွားခဲ့တဲ့အတွက်တရုတ်အစိုးရကချက်ချင်းပဲကန့်ကွက်ခဲ့တာပါအမေရိကန်ရေတပ်ကတော့ဒါဟာကဘာတလွှားကနိုင်ငံတကာရေပိုင်နဲ့ဖြစ်တဲ့အတွက်လွတ်လပ်စွာသွားလာခွင့်ရှိတယ်လို့ဒီရေပြင်ပိုင်နဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကလည်းသူတို့ပိုင်နေလို့ကြေညာထားကြောင်းပြောပါတယ်မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ပြင်တွေကနေရာအလုံးကိုတရုတ်ကတူပိုင်နေလို့ကြီးညာထားတာဖြစ်ပြီးဒေတာရင်းနိုင်ငံတွေဖြစ်တဲ့ဘရူနိုင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကအဲ့ဒီနေရာနေမြေပိုင်ဆိုင်မှုအငြင်းပွားနေတာဖြစ်ပြီးပူးတွဲစီးရဲလက်ချက်မှုလုပ်တဲ့နိုင်ငံ၄နိုင်ငံတွေကအမေရိကန်ဂျပန်နဲ့အိန္ဒိယတို့ကတော့နေမြေအငြင်းပွားမှုမရှိပါဘူ
းကမ္ဘာအကြီးဆုံးလူမှုကွန်ရက် Facebook ကိုတည်ထောင်သူမတ်ဇူကာဘတ်နဲ့အခန်းဖော်ဖြစ်ခဲ့ဖြစ်သူလည်းဖြစ် Facebook company Twitter တည်ထောင်သူလည်းဖြစ်တဲ့Chris Hughes က company ခွဲထွက်လို့ကြောင်းကိုမနေ့ကြာတာပရိနေထုံ New York Times သတင်းစာမှာအထွေအမြင့်ဆောင်မတဲ့ပုံမှာရေးသားဖော်ပြပါရယ်။ company တစ်ခုတည်းကလက်ဝကြီးကိုချုပ်ကန်နေတာကိုစန့်ကျင်ပြီးဤပညာကုမ္ပဏီကြီးတွေကိုခွဲထုတ်ဖို့တိုက်တွန်းနေကြတဲ့လွတ်တော်အမတ်တွေအကြိုက် Hughes ကဒီလိုပြောလိုက်တာပါ။ဘလောက်ပဲရွေးချက်ကောင်းတဲ့လုပ်ငန်းရှင်ဖြစ်နေပါစေတူးတည်းကချုပ်ကန်တဲ့ဝန်ဆောင်မှုဒါမှမဟုတ်လုပ်ငန်းတွေကိုလုပ်ပိုင်ခွင့်ကတ်တတ်ထားတဲ့ကျွန်တော်တို့နိုင်ငံအတွက်ဇူကာဘတ်ရဲ့အင်အားကမကြုံစဘူးကြီးမားနေတဲ့အတွက်အမေရိကန်ပုံစံနဲ့မကိုက်ညီဘူးလို့ Hughes က New York Times မှာရေးပါတယ်။ Facebook မှာအချက်အလက်တွေဖြန့်ဝေနေတဲ့စနစ်တွေအမုန်းစကားပြန့်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ဝေနေခြင်းရှိမရှိကိုလည်းတရားဝင်အဖွဲ့အစည်းတွေကတကဘာလုံးတိုင်းတာနဲ့စောင့်ကြည့်နေကြတာပါ။ကဘာတဝမ်း Facebook လူမှုကွန်ရက်သုံးပြသူ2ဘီလီယံကျော်ရှိသလို Facebook ဘိုင်း WhatsApp Messenger နဲ့ Instagram အသုံးပြုသူတွေကလည်း1ဘီလီယံကျော်ရှိပါတယ်
ခရီးရန်ရဟန်းတော်တချို့ရဲ့လိမ်မှုဆိုင်ရာမတရားပြုချက်မှုရှိတဲ့ဆိုရယ်တိုင်တန်းချက်တွေကိုပုံရဟန်းမင်းကြီးအနေနဲ့အရေးယူလှုပ်ဆောင်ပေးဖို့မတရားပြုချက်ခံရသူတွေရဲ့ကာလကြာရှည်တောင်းဆိုမှုတွေထွက်ပေါ်လာခဲ့တဲ့နောက်ဒီလိုတိုင်တန်းမှုတွေနဲ့စုံစမ်းစစ်ဆေးမှုဆိုင်ရာ အတွက်ပိုယဟမင်းကြီးဖရန်စစ်ကာချက်တဲ့ပြည်နယ်မှာဥပဒေတည်းထုတ်ပြန်လိုက်ပါတယ်ဒီစမ်းသက်ကျင့်သုံးမဲ့ဥပဒေဟာဂျူနာတည့်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးဒီစမ်းသက်ဥပဒေအတိုင်း၃နှစ်ကြာကျင့်သုံးပြီးတဲ့နောက်ပြန်လည်ဆန်းစစ်ဖို့ရှိပါတယ်ကက်သလစ်ဘုန်းတော်ကြီး၄သိန်းကျော်နဲ့တီလရှင်၆သိန်းခွဲကျော်တို့ကဖခင်ကြောင့်တွေမှာသူတို့ရဲ့အထက်အကြီးကဲတွေရဲ့လိင်မှုဆိုင်ရာမတရားပြုကျင့်မှုတွေတွေ့ကြရင်တရင်ပို့ရမှာဖြစ်ပါတယ်ဒီဥပဒေကလိင်မှုဆိုင်ရာမတရားပြုကျင့်မှုဖော်ထုတ်ပြောဆိုသူတွေအတွက်ကိုလည်းအကာအကွယ်ပေးထားပါတယ်
အမေရိကန်နိုင်ငံမှာຫນွေဥပောက်ຢາດີမှာຫນາຍີກໍຕະຫນາຍີຊິດໂຕປີສ້າງຫມောက်ຢາດີມາຕະຫນາຍີນົາສົ່ງຫນາຍີຕາຍຢາແດອະສຽນລາຊິວ່າແດ Daylight Savings ໂຊປີນິດສິນ2ຈັ່ງຕາຍອ່ໄຈປ້ອງຕາຍຜູ້ອືດປ략ທັງແກ່ແດດີປີດອງຊຸອຸປະຣີຍາ1966ຄຸນີກະແດກະຊິຫນີແກ່ດາວ່າອະກູໂຕດີອຸປະຣີກໍປຽນສິນປີອ່ໄຈຫນາຍີກໍຕະນິດລົງມາຕະຕະມັດແທ້ຖ້າຊິບໍອເມຣິກັນຄອນເກຣັດສກໍຕ້ອງສູບໍສິນຊາຫນີແດປີແນຣີຍາລາແກ່ບາບີဒီလိုတောင်းဆိုဖို့စဉ်းစားနေစေဒါမှမဟုတ်တောင်းဆိုဖို့ဆုံးဖြတ်ချက်ချထားတဲ့ဖြစ်တဲ့ပြည်နယ်ပေါင်း2000ကျော်ရှိကနေနောက်ဆုံးပူးပေါင်းလာတဲ့ပြည်နယ်ကတော့ထောင်ကရိုလိုင်းနာပြည်နယ်ဖြစ်ပါတယ်ဒီပြည်နယ်ကလည်းပြည်နယ်လွှတ်တော်မှဆုံးဖြတ်ချက်ချခဲ့ပြီးကွန်ကရစ်ကိုတောင်းဆိုလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဖြစ်ပွားခဲ့တဲ့အချင်းထောင်စုပူမှုတွေနဲ့ပတ်သက်ပြီးအပြစ်မှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့သမရယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမရရဲ့လူငယ်တက်တာခွင်းနဲ့အချင်းသားတွေတောင်းနဲ့ချီမကြခင်ကပြန်လွတ်ပေးခဲ့တဲ့အပေါ်မျှတမှုမရှိဘူးလို့အချင်းသားတွေကပြောနေတာပါအခုလိုစုပူမှုတွေနဲ့အာဏာပိုင်တွေရဲ့ကင်တွယ်မှုတွေအပေါ်အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်ဒီအကြောင်းကိုကိုကျောင်းလွင်ကဆက်ပြီးတော့ပြောပြပေးပါရှင
်ပြီးခဲ့တဲ့ဗိုလ်တပုနေ့နဲ့ကြာတာပရိနေ့တွေကမြန်မာနိုင်ငံတွင်း2006ခုမှာစုပူမှုတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေရဲ့နှိမ်နှင်းမှုကြောင့်အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်ဒဏ်ရာသူတွေလည်းရှိပါတယ်ကလေးနဲ့ဖအံမျိုးတွေကအကျဉ်းထောင်တွေမှာမေလ၈ရက်ဗိုလ်တပုနေ့တွေကစုပူခဲ့ကြပြီးမေလ9ရက်နေ့မှာတော့မြကြီးနားပသိမ်တာယာဝတီနဲ့ရွှေဘိုထောင်တွေမှာစုပူခဲ့ကြပါတယ်ရွှေဘိုထောင်စုပူမှုမှာအာဏာပိုင်တွေကတနက်နဲ့ပြစ်ခတ်နေနေလို့အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်။သမရယုံရဲ့မနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စုပူတဲ့ထောင်တွေကွဲပြီမဲ့လဲတောင်းဆိုချက်တွေကတစ်ထပ်တည်းဖြစ်နေပြီးတချို့ထောင်တွေကစုပူမှုတွေမှာအကျဉ်းသားတွေကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်မှာ live လွှင့်တင်ခဲ့တာတွေရှိလို့စုပူမှုတွေအကြားမှာချိတ်ဆက်မှုတွေနဲ့သွေးထိုးလှုပ်ဆော်မှုတွေရှိတယ်လို့သုံးသပ်ကြောင်းဖော်ပြထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဦးဝေလိုင်ထွန်းကလည်းအကျဉ်းသားတွေလက်ကင်ဖုန်းအသုံးပြုတဲ့အချက်ကိုထောက်ပြပါတယ
်။ထောင်ကဖုန်းဆက်တယ်လို့မှမရပဲ။ပြည်သူတွေကြည့်လို့ရတယ်။ထောင်မှလည်းစီပြီးမှလည်းစလို့ရပြီဆိုများထင်းနေကြတာတော့မပြောရဘူး
။ရွှေဘိုမြို့ကလူမှုကယ်ဆယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကရွှေဘိုထောင်စုပူမှုနဲ့ပတ်သက်ပြီးတော့ VOE ကိုရှင်းပြပါတယ
်။တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်တင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြေပြည့်ရတဲ့အချိန်မှာထိရပဲရှိတာပါ။
အင်အားသုံးကြောင်ထိမ့်နေရတဲ့သဘောပါပဲဗျ။မထိမ့်နိုင်လို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ
။အခုလေအဝင်းရုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါ။အကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့လက်မခံတာပါ
။လွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကတော့အခုလိုထောင်တွေစုပူးမှုဖြစ်ရတာဟာဝန်ထမ်းတွေရဲ့ချုပ်ဝင်းချက်ကြောင့်လို့ယူဆပါတယ
်။အခုလူချင်းချမ်းသာခွင့်ပြီးတဲ့ဟာလည်းပဲသူပြည်ရေးဝန်ကြီးဌာနကိုကမရနေပြီးတော့သတ်မှတ်ချက်တွေနဲ့သူတို့ဒါတွေလွှတ်တင်နေလွှတ်တင်ဖို့ဟာကိုသူတို့ကလည်းဤလိုက်ပြီးသားပြီးတဲ့ပုံမှာတော့သူဘကအကြိမ်ဝန်ထမ်းတွေချွင်ချက်ကြောင့်မမြမတောက်ဘူးဆိုတဲ့ပြဿနာပေါ်လာတယ်လို့ပဲအကြိမ်တို့ကထင်တယ်။အဲ့တော့ဒီကိစ္စကိုလက်ရှိဌာနတွင်းနဲ့ရှင်းရမယ်
။ဘလုံနီးနဲ့လွန်ငင်းသက်တာခွင့်ကိုပေးတာလဲဆိုတာကိုမသိရလို့အကျဉ်းသားတွေမကြေမနက်ဖြစ်ရတယ်လို့ယူဆတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးအွန်လိုင်းဝင်းကသတင်းတောက်တွေကိုပြောပြပါတယ
်။လွှတ်တဲ့ပုံမှာညံ့တာဘုံမရှိဘူးလို့သူတို့အကျဉ်းသားတွေဘက်ကခန်းစားရတာ။အခုဒီဘလုံလွတ်လဲလွန်ငင်းချမ်းသာခွင့်ပေးလဲဆိုတာတော့မသိရတဲ့အခါကျတော့အကျဉ်းသားတွေဘက်ကဒါသူတို့မကြေနပ်ဘူးဖြစ်ကြတယ်လို့ပဲကျွန်တော်တို့ယူဆပါတယ်။
အကျဉ်းသားတွေကိုပြန်လွှတ်ပေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ APP နိုင်ငံရေးကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်သူဥဘိုကြီးက VOE ကိုပြောပါတယ
်ဒီအကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစစ်မှုပုံစံကပွင့်လင်းမြင်သာမှုမရှိဘူးဘလို့စီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘလို့အကျဉ်းသားမျိုးတွေကရွေးပြီးလွှတ်တာလဲဆိုတော့ပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကိုတော့ပြောတွေ့ရတယ်သို့ရကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တယ်ဗျအကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံပွင့်လင်းမြင်သာတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်အဲ့လိုပြောဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလွတ်ရင်မလွတ်ရတဲ့အကြောင်းသိချာသိအောင်ဆိုတော့ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့စီစဉ်ရမယ်နောက်တစ်ခုကအကျဉ်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာအကျဉ်းသားတွေတည်ဆုံတဲ့အဆင့်တီဖြစ်လာတယ်။ဒါကကောင်းတဲ့အလားအလာတော့မဟုတ်ဘူး။ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြီးမြင့်တက်လာတယ်
။နှစ်ရှည်ထောင်နှံချခံထားတဲ့တချို့အမှုတွေကရှော့ပေါက်ပေးတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးအွန်လိုင်းဝင်းကပြောပါတယ်။
အာရမပြူကျင်တဲ့မရိမှုလိုခါမျိုးလူတတ်မှုလိုခါမျိုးပေါ့ဒါမျိုးတွေကိုတော့ပြည်ရင်းချမ်းသာကုန်ပေးလိမ့်မရှိဘူးပြည်တန်လျှော့လိမ့်မရှိဘူးတို့တော့ဒီနိုင်ငံရေးပြည်မှုပြည်တန်လေးနောက်တစ်ခါမွေးစည်းဝါနဲ့ပတ်သက်ပြည်မှုပြည်တန်လေးအဲ့လိုပြည်မှုပြည်တန်လေးကိုတော့လျှော့လိမ့်ရှိတယ်။ဘာလို့တို့နှစ်တည်းတအားကြတော့လူတယောက်ကိုကျွန်တော်တို့ထောင်းနေထည့်ထားကြတော့ဟိုပြင်ဆင်ဖို့အတွက်ထည့်
ခဲ့တဲ့အကျဉ်းသားပေါင်းက2300ကျော်ရှိပါတယ်။မြန်မာနိုင်ငံအတွင်းကအကျဉ်းထောင်နဲ့လုပ်စခန်းပေါင်း63ခုမှာအကျဉ်းသားပေါင်း9000ကျော်ရှိပါတယ်။တခြားထောင်တွေမှာလည်းစုပူမှုဖြစ်လာမှာကိုစိုးရိမ်ရလို့အခုလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။
ကိုကျောင်းလွင်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တုံနယ်မြောက်ဦးမှာနင်းမိုင်းကြောင့်အရက်သားတွေတိုက်ဆုံဒဏ်ရာရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်စီရေးပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တုံမြို့နယ်ဝါတောင်စစ်ဆောင်စခန်းကနေရွာသားတဦးမိုင်းနစ်မိပြီးထိခိုက်ဒဏ်ရာရခဲ့တယ်လို့မြောက်ဦးမြို့နယ်ကရွာသားတဦးဟာလည်းမနေ့ကမိုင်းနစ်မိတိုက်ဆုံခဲ့ပါတယ်ဒီလေးလာတာစီရေးတင်းမာမှုကာလအတွင်းရွာသား10ဦးကျော်မြင်းမြုပ်မိုင်းကြောင့်တိုက်ဆုံခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့အဖွဲ့အစည်းတာဝန်ခံတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
စီရီသိမ်းမနေစေရခိုင်ပြည်နယ်တွင်းမှာလက်နက်ကင်ဖွဲ့တွေထောင်ထားတဲ့မိုင်းကြောင့်ဒေသခံရွာသားတွေထိခိုက်တိုက်ဆုံမှုတွေရှိနေတာပါကြောက်တော်မြို့နယ်နဲ့ဘုံလူကျုံမြို့နယ်အစနားရှိဝါဆောင်စစ်ပေးဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ရှောင်းရွာသားတို့မနေ့မနေ့ပိုင်းကသောတဲ့ဝါခုတ်ရွာကအပြန်မြေမြုပ်မိုင်းနှိမိခဲ့တယ်လို့ဝါဆောင်ဒုက္ခသည်စခန်းသာဝန်ရှိသူဦးအောင်ကျော်မြို့ကပြောပါတယ်
ကမောင်းမှာသူတို့ကဝါခုတ်ကအဲ့ဒီကမောင်းအစရှောင်းထားမှာဝါခုတ်ပြီးအပြင်မှာအဲ့ဒါမိုင်းနှောင်းလို့သူပြန်ရတာတွေကြမ်းနေတယ်ဒီလိုမျိုးဒီစကဲမရှိတဲ့ကွာခုတ်တဲ့ပြန်လာတဲ့ဆော့တဲ့အဲ့ဒီလိုမျိုးကသူကပြန်ရရှင်ကဒီကြောက်တော့ဆင်းရမခင်လို့မင်းက site ဆော့တယ်ပြောတယ
်လက်ရှိမိုင်းနေမီတူဥပန်းအောင်ချီကိုစစ်တွေစေယုံကိုပို့ထားပြီးတန်ရာချီနေပြင်းထန်တယ်လို့စစ်ရှောင်းတွေကကူညီပေးဆောင်နေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံတွင်ရမှုကိုစစောထွန်းကပြောပါတယ
်အခုတော့စစ်တွေစေယုံမှာရောက်နေပါတယ်ဒီနေ့ကတော့ operation လုပ်နေတယ်ဘောတော့အခုတော့ဆိုကျော်ဖျားမဲ့အနေနဲ့မှာရှိပါတယ်ညာဘက်ခြေတော့
မြမသောမတော်နဲ့ရခိုင်လက်နက်ကိုင်အေတို့ကြားဖြစ်ပွားနေတဲ့စိုက်ပွဲကြောင့်ကြောက်တော်မြို့နယ်တွင်းကခမောင်းလေကွိကစရိုင်းကိုင်ချောင်းတောင်ရေကောင်းစတဲ့ကြေးရွာကရွာသားတွေဟာ2018ခုနှစ်ဒီဇင်ဘာလကုန်လောက်မှာဝါဆောင်စစ်ဆောင်စခန်းကိုသိမ်းရှောင်ရောက်ရှိလာတာပါလက်ရှိစခန်းတွင်စစ်ဆောင်ဒုက္ခတဲ့1200ကျော်ရှိနေပါတယ်အလားတူမေလ3ရက်နေ့ကလည်းမြောက်ဦးမြို့သမရိရက်ွက်ကဦးတန်းမြင့်စုသူကလည်းရွာရှိဘက်ဇတ်တောင်ကိုတိတ်ဝါခုတ်ဖို့သွားရောက်စဉ်မိုင်းပေါက်ကွဲခဲ့ပြီးတိတ်ဆုံးသွားခဲ့တယ်လို့မိသားစုနဲ့နှိစပ်သူဂူလှကျော်ကပြောပါတယ်
သူကတော့ထက်ခေါက်သွားတယ်လေမင်းကိုနိုင်ရရှင်တော့ကတိုးတင်းဝင်တော့တော့ဒါရိုက်ဆိုပြီးတော့အန္တရာယ်ကြားလိုက်တယ်ခင်ဗျာသူကညနေကျရင်လည်းပြန်ရောက်တော့ရွာသားတွေနဲ့သူတို့မိသားစုတွေစစ်ပူပြန်ပြီးတော့နေနေတော့ရှာကြည့်တယ်လေနောက်တနေ့ကိုနိုင်လာမှပဲသူ့ကိုကျွန်တော်တို့သွားရှာတော့တိုးတင်းမှတယောက်တည်းတင်နေတာတော့ကျွန်တော်တွေ့တယ်ခင်ဗျာမိုင်းကားတော့ဗျာမြင်းကြောင်မိုင်းလို့လည်းပြောကြတယ်ဗျာနင်းကြီးမှကိုရတဲ့မိုင်းမျိုးလေ
မိုင်းပေါက်ကွဲတဲ့နေရာဟာပြီးခဲ့တဲ့မတ်လကမြမသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်လာတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်။ကြံရစ်သူစနီးဖြစ်သူဟာမိဖွားကနီးကိုဝန်လွှဲထားရတယ်လို့တမိသုံးယောက်လည်းရှိနေတဲ့အတွက်စာဝတ်နေရေးခက်ခဲရှိနေတယ်လို့လည်းဂူလှကျော်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အီတို့အရာစီရေးပဋိပက္ခဖြစ်ပွားနေတယ်လို့လုံခြုံရေးရထောင်လာတဲ့မြေမြုပ်မိုင်းတွေဟာဒေသခံတွေရဲ့သွာလာရေးကိုချင်းချောက်နေပါတယ်။ဒီလေးလာသာတွင်ရခိုင်ပြည်နယ်မှာမြေမြုပ်မှန်းကြောင့်အရသာ၁၀ဦးလောက်တိတ်ဆုံသွားခဲ့ပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးသွင်းမှုကိုစစောထွန်းကပြောပါတယ်
။ခုပြည်နယ်ကကြတော့တော်နေရာတွေပေါ်တော့တော်ဆက်နေတာပေါ့ဒီတိုင်ပွဲနဲ့သက်ဆိုင်တဲ့ဒီမိဘပိုက်ဆိုင်ရာမိုင်းတွေပဲဆက်လုပ်ဆက်ကြများပါတယ်။အခုဒီမိုင်းငယ်ကပြည်သူ့မော်တစ်ချောရှိနေပြီတခြားဒီကျန်ရတဲ့လူကလည်းပဲ၅-၆လောက်ရှိတယ်
ပယ်လနဲ့ကံဖွဲ့ကထောင်ထားတာမသိရပေမဲ့မြေမြုပ်မိုင်းထောင်ထားတဲ့နေရာတွေဟာဒေသခံရွာသားတွေသွာလာနေတဲ့နေရာဖြစ်တာကြောင့်ရွာသားတွေထိခိုက်မှုများပြားနေတာပါပြီးကြတဲ့မေလ9ရက်နေ့နဲ့10ရက်နေ့မှာလဲကြောက်တော်နဲ့ပုံလူကျုံမြို့နယ်တွင်တပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကနေမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်စစ်ရေးသိမ်းမှနေစေချင်နေကြောင့်မြို့နယ်6မြို့နယ်ကရွာသား38000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ပန်းစီစစ်စခံရမှုမြေမြုပ်ပိုင်းအန္တရာယ်တွေကြောင့်လဲဒေသခံတွေရဲ့လုံခြုံရေးဟာကင်းမဲ့နေတယ်လို့အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။သောသားရှင်များရှင်ရှိခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှအရက်သားတွေထိခိုက်ဒေကြတာတွေဖန်စီစစ်စခံရတာတွေကြုံနေရပါတယ်။လက်နက်ကင်ပဋိပက္ခတွေကြားအရက်သားတွေမြေစာပင်ဖြစ်နေရတာအကြီးကဘသူတွေမှတာဝန်ရှိပါတယ်လဲ။ထိခိုက်ဒေကြမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ ချစ်ခိုင်နေနာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်သင့်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-1-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေဆွပါရရှင
်။VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်း Daily Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။သမ္မတ Donald Trump ဟာ1985ခုနှစ်ကနေ1994ခုနှစ်အတွင်း$1.2 billion လောက်အခွန်ဌာနကိုအရှုံးပြခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားပါတယ်။ဒါကြောင့်အဲ့ဒီနှစ်ကာလအများစုမှာသူဟာဝင်ငွေကိုမပေးခဲ့ရပါဘူး။သမ္မတ Trump ရဲ့အခွန်ပေးဆောင်မှုဆိုင်ရာမှတ်တမ်းကိုထုတ်ပြဖို့အတိုက်ခံဒီမိုကရက်တွေကဆက်ပြီးတော့တောင်းဆိုနေချိန်မှာပဲတခြားထိတ်တိုက်အခြေအနေတွေလည်းဖြစ်နေပါတယ်။ဒီကြောင့်နေနဲ့ပတ်သက်ပြီး VOA Imputor သတင်းတောက် Basti Wida Kuswara ပေးပို့ထားတဲ့သတင်းလွှာကိုကိုကြိုကြိုသိန်းကပြောပြပေးပါမယ်ရှင်။
ကိုယ်တိုင်စူးစမ်းခဲ့တဲ့ဥယျင်ဆောက်လုပ်ရေးလုပ်ငန်းရှင်အပေးယူလို့ညှိနှိုင်းလာမှာဆရာတစုအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာတွေက1980နဲ့90ပြည့်နှစ်တွေမှာမစ္စတာထရမ့်ကိုကိုကိုပုံဖော်ပြောဆိုခဲ့တာတွေပါဒါပေမဲ့1985ကနေ1994ခုနှစ်အတွင်းမစ္စတာထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေမှာ$1.2 billion အရှုံးပြခဲ့တာကြောင့်အမေရိကန်အခွန်ထမ်းဘယ်သူ့ထက်မဆိုပိုရှုံးခဲ့ပြီးတော့အဲ့ဒီစနစ်ထက်က၈နှစ်မှာသူဟာဖက်ဒရယ်အခွန်တွေမဆောင်ဘဲနေလို့ရခဲ့ပါတယ်သမရအနေနဲ့အခွန်မှတ်တမ်းထုတ်ပြန်ပေးဖို့ညင်တာတိတ်မကြသေးခင်အမေရိကန်သမိုင်းမှာသူတယောက်တည်းပဲရှိပါတယ်။ဘာကြောင့်အခွန်မှတ်တမ်းထုတ်ပေးဖို့ညင်တာပါလဲ။ Brennan တရားရေးဆိုင်ရာဌာနက Rudy Marboni ရဲ့အမြင်က
Perhaps his taxes may show that he's not as wealthy as he claims to be.
သူပြောတယ်လို့တကယ်တမ်းချမ်းသာဘူးဆိုတာသူ့အခွန်မှတ်တမ်းမှာပြနေနိုင်ပါတယ်။အဲ့ဒီလိုဆိုရင်သမရရွေးကောက်ပွဲတွေအတွက်မဲဆွယ်ခြင်းကသူပြောခဲ့တဲ့အဓိကအချက်ကအားပျော့သွားမှာပါ။
သမ္မတထရမ့်ရဲ့အခွန်မှတ်တမ်းကိုအတိုက်ခံဒီမိုကရက်တွေတောင်းနေတာကြားပါပြီ။ပြည်ပစီးပွားရေးလုပ်ငန်းတွေနဲ့အပေးယူလုပ်တာမှာအကျိုးစီးပွားပဋိပက္ခတွေရှိခဲ့သလား။အခွန်ဆောင်တာမှာလိန်ထားသလား။2019ခုနှစ်ကအခွန်စနစ်ပြုပြင်ပြောင်းလဲတာကနေသူ့အတွက်အကျိုးဖြစ်စေခဲ့သလားဆိုတာတွေကိုစမ်းစစ်ဖို့တောင်းနေတာပါ။သမ္မတထရမ့်ကမပေးဘူးလို့ညင်းထားတာကြောင့်တရားရုံးမှာရင်ဆိုင်ကြရမယ့်ပုံရှိနေပါတယ်
။ They want to know every deal I've ever done. Now Mueller, I assume,For $35 million checked
my account. ကျွန်တော်တို့ကြားမှာဘေးယူတိုင်းကိုသူတို့ကသိကျင်နေကြတယ်။အခုဆိုရင်$35,000ကုန်ထားတဲ့မူလစုံစမ်းစစ်ဆေးမှုကကျွန်တော်ခွန်မှတ်တမ်းနေငွေကြေးတွေကိုစစ်ထားပါလေ။စကားမဆက်အဲ့ဒါသိကောင်းပါလေ။မှတ်တမ်းမရတွေကိုပြန်ကြည့်အောင်တက်တက်ပါပဲ
။ပြီးခဲ့တဲ့ဗိုလ်ဒူးနေ့မှာတော့နောက်ထပ်အခြေတင်ကိစ္စတစ်ခုထပ်ဖြစ်လာပါလေ။2016သမရယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တယ်ဆိုတာနဲ့သမရကတရားရေးဘဏ်ကိုဝင်ဆွတ်ဖက်ခဲ့သလားဆိုတာတွေပေါ့စုံစမ်းစစ်ဆေးပြီးရေးသားထားတဲ့အထူးဆောင်စစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုပေးဖို့ရှေ့နေချုပ်ဝီလျံဘားကညင်တာကြောင့်သူဟာလွှတ်တော်ကိုမထေမဲ့မြင်လုပ်တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဆုံးဖြတ်လိုက်တာပါ။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာက
We are now in it. We are now in a constitutional crisis.
လက်ရှိမှာကျွန်တော်တို့ဟာအခြေခံဥပဒေဆိုင်ရာအကျက်တဲတစ်ခုကိုရင်ဆိုင်နေရပါပြီ
။အဲ့ဒီဆုံးဖြတ်ချက်ကိုသမ္မတကအုပ်ချုပ်ရေးလုပ်ပိုင်ခွင့်အာဏာသုံးပြီးပိတ်လိုက်ပါတယ်။အဓိပ္ပာယ်ကတော့လူတော်ကဆင့်ခေါ်တာနဲ့ရင်ဆိုင်ရရင်တော့မှတတ်မှတ်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မပေးဘူးသမရကတားဆီးလိုက်တဲ့သဘောပါအဲဒါကြောင့်လူတော်နဲ့အဆိုအရဥပဒေရေးရာတားရှည်လွန်ဆွဲပွဲတစ်ခုဖြစ်လာမယ့်အခြေအနေရှိနေပါတယ်ဒီအပေါ်လူလူရဲ့အမြင်ကကောင်းမှာမဟုတ်ပေမဲ့သမရယူကော့ပွဲဝင်မဲ့သူတွေအတွက်တော့အခွင့်ကောင်းဖြစ်နိုင်တယ်လို့ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကသမရရေးရာပညာရှင်တော့တ်ဘဲလ့ကပြောပါတယ
် Every time we have something like that this trust in government goes downand the people see that government is fighting amongst themselves right now
ဥချူရေးပိုင်းပေါ်ယုံကြည်မှုကျသွားပါတယ်ဥချူဟာလူတွေအတွက်လှုပ်ဆောင်ရမယ့်အစားသူတို့အချင်းချင်းချနေကြတယ်လို့လူတို့ကမြင်လာပါတယ်နောက်သမရရွေးကောက်ပွဲနီလာတာနဲ့အမျှသူတို့ကိုသူတို့လက်ရှိသမရနဲ့မတူဘူးလို့ပုံဖော်ခြင်းနဲ့သမရကိုယ်စားလှယ်လောင်းနေအတွက်တော့ဒီအချက်ကအခွင့်အလမ်းတချို့ဖြစ်စေနိုင်ပါတယ
်လွှတ်တော်ကဆင့်ခေါ်တာတွေကိုလိုက်နာဖို့သမရထရမ်ကညင်းနေတာကြောင့်အရေးယူဖို့တောင်းဆိုတာတွေပိုတိုးလာနေပါတယ်သမရထရမ်ဟာသူ့ကိုထောက်ခံသူတွေကိုစီယုံနိုင်ဖို့သူ့ကိုအရေးမယူယူအောင်ဒ ီမိုကရက်တွေကိုစွပြီးတွန်းနေတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီကအင်္ဂါနေ့မှာဆွဆွဲပြောဆိုပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေနားဆင်နိုင်သလို VOE ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်တနစ်ခွဲကာလအတွင်းပထမဆုံးအကြိမ်ဖြစ်မြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွတ်လာတာကို American နဲ့တောင်ကိုရီးယားတို့ကနှုတ်ဆက်နေပါတယ်ဒါဟာမြောက်ကိုရီးယားနဲ့ဆွေးနွေးနေတာတွေလမ်းချော်မသွားသေးဘူးဆိုပြီးကျင်းနဲ့နှစ်သိမ့်နေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ် VOA သတင်းထောက် William Gallo တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကပေးပို့တဲ့သုံးသပ်ချက်ကိုဥကျော်စန်တာကပြောပြပေးပါရှင်
ကျွန်တော်ဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအွန်းတို့ရဲ့နျူကလ িয়ার ဆွေးနွေးမှုတွေဟာအလားအလာကောင်းနေတယ်လို့တစ်နှစ်ပတ်လုံးပြောလာခဲ့တာပါသူရဲ့အကြောင်းပြချက်ကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ဒုံးကျည်စမ်းသပ်တာတွေမလုပ်တော့ဘူးဆိုတာပဲဖြစ်ပါတယ
် Speed is not that important to me I very much appreciate no testing and I am in no rush
မြန်နေနေတယ်ဆိုတာကျွန်တော်တွေ့ရင်းမကြည့်ပါဘူးစမ်းသပ်မှုမရှိတာကိုပဲကျွန်တော်အထူးကျေနပ်ပါတယ်ကျွန်တော်သိပြီးတော့အလင်းမလိုပါဘူးစမ်းသပ်ပြစ်လွတ်တာတွေမရှိဖို့ပဲကျွန်တော်လိုချင်ပါတယ်ဒီချက်နဲ့ပတ်သက်ပြီးတိတ်ထူးကြတဲ့တိုးတက်မှုကျွန်တော်တို့ရထားပါပြီ
အခုတော့ဒေါ်နယ်ထရမ့်ဟာအဲ့လိုမပြောနိုင်တော့ပါဘူးပြီးခဲ့တဲ့အပတ်ကမြောက်ကိုရီးယားဟာတနစ်ခွတ်တာကာလအတွင်းပထမဆုံးသောပက်ထင်တဒုံးကျည်ကိုပြစ်လွှတ်လိုက်ပါပြီအခုနောက်ဆုံးပြစ်လွှတ်လိုက်တဲ့တလက်ပြစ်ဒုံးကျည်ဟာဆိုရင်လည်းထရမ့်ပေါ်မှာဖိအားပိုမြင့်လိုက်တာပဲဖြစ်တယ်လို့အမေရိကန်ခြေဆိုင်နိုင်ငံခြားဆက်ဆံရေးကောင်စီကကိုရီးယားရဲ့ကျွမ်းကျင်သူ Scott Snyder ကဆိုပါတယ
် I do think the North Koreans are testing the US response they're trying to find out where the ceiling is in terms
အမေရိကန်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့မြောက်ကိုရီးယားကသိကျင်နေတာပါသူတို့ရဲ့ရန်စားလှုံ့ဆော်မှုကိုအမေရိကန်ဘလောက်တီးခတ်နိုင်မလဲဆိုတာစူးစမ်းနေတာဖြစ်ပါတယ
်ဒီဒီချင်းပြစ်လွှတ်မှုအပြီးရက်တွေအတော်ကြာလာသည့်အတိုင်းအောင် Impure ကဘာမှတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးသမ္မတ Trump ကဒီစမ်းသပ်မှုကိုဝေဖန်ပြောဆိုခြင်းတောင်မလုပ်ပါဘူးတခြားအမေရိကန်အရာရှိကြီးတွေကလည်းဒီဒုံးကျည်ပစ်လွှတ်မှုဟာအမေရိကန်ပြည်ထောင်စုကိုမရောက်နိုင်ဘူးလို့ပဲဆိုနေကြပါလေ။သို့တော်လည်းပဲနျူကလ িয়ার ဆွေးနွေးမှုတွေကိုအဖက်ဆဲဖို့ကြိုးပမ်းရင်မြောက်ကိုရီးယားကိုဒုံးကျည်တွေပုံမှုစမ်းသပ်လာနိုင်အောင်အမေရိကန်ကလှုပ်ပေးနေသလိုလည်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီး Scott Snyder ကအခုလိုဆက်လက်သုံးသပ်ပါတယ
်။ The North Koreans may decide that they haven't hit the ceiling and therefore there's a possibility thatthey will do more tests in order to try to define exactly how far they can go before
America say so loud တဲ့အစင်တီမြောက်သေးဘူးလို့မြောက်ကိုရီးယားဘက်ကတွက်နိုင်ပါတယ်ဒါကြောင့် American ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်တဲ့အစင်မရောက်ခင်ဘယ်အထိရှေ့တိုးလို့ရမလဲဆိုတာသိအောင်စမ်းသပ်ပြစ်လွတ်မှုတွေတိုးလှုပ်လာနိုင်ပါတယ
် La Trope Tech သူကပမောက္ခ Benjamin Habib ရဲ့အမြင်ကလည်းအလားတူပဲဖြစ်ပါတယ
် So he's reallytrapped in how he responds to this current escalation by the error he made there in not taking a more incremental approach clearly any kind of test was going to
သူအနေနဲ့အချိန်နေပုံမှုတွတ်တက်အောင်ချိကဖို့ပြက်ကွက်ခဲ့တဲ့အမှားပိုထင်ရှားလာတာကိုဘယ်လိုတုံ့ပြန်ရမလဲဆိုပြီးကြောင်းပိတ်မိနေတာပါမြောက်ကိုရီးယားဘက်ကနောက်ထပ်စမ်းသပ်မှုတစ်စုံတစ်ရာလုပ်လာရင်တော့ဒေါ်နယ်ထရမ့်ကိုထိခိုက်ပါလိမ့်မယ်အဲ့ဒီကြတော့မှတောင်ကိုရီးယားသမ္မတအနေနဲ့စေစားညှိနှိုင်းမှုပြန်လုပ်ရတာပိုခက်ခဲပါလိမ့်မယ
်ဒီလိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်နေမှုတွေကိုတောင်ကိုရီးယားကတော့ထိမ့်ထိမ့်မင်းမင်းပဲတုံ့ပြန်ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်အစိုးရအဖို့သိအရေးကြီးနေလေတော့ဒီကိစ္စပျက်စီးသွားမှာကိုလည်းစိုးရိမ်နေဟန်ရှိပါတယ်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအရာရှိကြီးတော်တော်များများကတော့မစ်ဆိုင်းဒုံးကျည်ဆိုတဲ့စကားကိုတောင်ပြောဖို့ဝန်လင်းနေကြတာပါဒုံးကျည်လို့သုံးမဲ့အစားဒီစုံမှုတစ်စုံတစ်ခုလုခဲ့ရဲဆိုပြီးရှော့ရှော့ပေါ်ပေါ်ပြောဆိုနေကြတာပဲတွေ့ရပါတယ်တကယ်လို့များဒေါ်နယ်ထရမ့်နဲ့ကင်ဂျွန်းအင်တို့နောက်တစ်ကြိမ်ထပ်ပြီးနျူကလ িয়ার စစ်ဖြစ်မဲ့ဘာညာအပြန်လှန်ကျဉ်းလာမောင်းလာလှုပ်လာခဲ့ရမယ်ဆိုရင်သူတို့ရဲ့အုံထုံကြောင့်ပူပြီးအခြေအနေဆိုးဝါးသန့်နိုင်တယ်ဆိုတာကိုတောင်ကိုရီးယားဘက်ကသဘောပေါက်ထားလို့လည်းဖြစ်နိုင်ကြောင်းပါတဲ့ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်
။မင်္ဂလာမနက်ခင်ပါရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ရဲ့ဝါပြည်နယ်တောင်းဆိုတဲ့အပေါ်မှာ
ဝါလူမျိုးတွေရဲ့ပြည်နယ်အဆင့်တောင်းဆိုတယ်ဆိုတဲ့ကိစ္စကဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းဟိုကြောင်ထိုးထားခြင်းခံရတဲ့အလေထတွေကနေစပြီးတော့တိုင်းသားတွေအကုန်လုံး
ကရင်မျိုးသားစီယုံခေရဲ့ညီရဲ့အထွေထွေတွင်ရင်မှုဖဒိုစောတာတို့မူပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဖားလွင်ခရိုင်မှာထိုင်းနယ်ကြားဆောင်တပ်ဖွဲ့ကနေမြေရှင်းလင်းဆောင်ရွက်နေချိန်တောင်ရတဲတလုံးကိုဝန်ရောက်စစ်ဆီးတာမှာဒီတဲအတွင်းကနေပြီးတော့ပြန်လည်ပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ပစ်ခတ်သူကိုတော့ထိုင်းအာဏာပိုင်တွေကအသေးဖမ်းဆီးခဲ့တယ်လို့မူရစီပြားတချို့လည်းတင်ဆက်ရမိခဲ့ပါတယ်။အပြေဆုံးကိုမအီးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတွေစမ်းနေချီပြီးဝင်ရောက်လာနေတာကြောင့်မဲဖားလွန်ခရိုင်အတွင်းမှာနယ်မြေရှင်းလင်းလှုပ်ဆောင်နေကြတဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်တွေကမဲဆလောင်းကြီးရွာအုပ်စု18မှာတောင်ရတဲတလုံးကိုဝင်ရောက်ရှာဖွေခဲ့ရမှာတဲအတွင်းကအမျိုးသားတဦးကတနတ်တူနဲ့စတင်ပစ်ခတ်ခဲ့တာကြောင့်စစ်တပ်ကပစ်ခတ်ရှင်းလင်းခဲ့ရမှာဒီအမျိုးသားဟာတနတ်ကြည်စံထိမှန်ပြီးသေဆုံးသွားခဲ့တာပါသေဆုံးသူဟာမြန်မာနိုင်ငံဘက်ကနေလာရောက်အခြေချနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတဦးဖြစ်ပြီးတေဆုံးသူအနီးမှာတော့ဝဒေတာထုတ်မိုင်းတလုံးနဲ့တနတ်တူတလဲနဲ့တူစိတ်ကြွဆေးပြားတွေတွေ့ရှိရတယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။မူရမှောက်ကိုသမားတွေဟာအခုလိုမျိုးတောရင်းကတိုင်းရင်းသားတွေကိုဆေးနဲ့သိမ်းသွင်းပြီးစိတ်ကြွဆေးပြားတွေတဲဆောင်ရမှာအထမ်းသမားတွေအဖြစ်အသုံးချနေကြတာတွေရှိနေတာကြောင့်မကြာခဏပြစ်ခတ်မှုတွေလည်းဖြစ်နေကြတာပါ။တေဆုံးသူဟာမြန်မာနိုင်ငံဘက်ကနေလာနေတဲ့စိတ်ကြွဆေးတွေကိုတဲအတွင်းမှာထားပြီးထိုင်းဘက်ကနေလာတဲ့မဲ့သူတွေစီကိုလွှဲပြောင်းပေးဖို့အတွက်သူနေထိုင်ရာတဲထဲမှာစိတ်ကြွဆေးတွေဖွက်ပေးထားတာကိုလည်းထိုင်းစစ်တပ်ကသတင်းရခဲ့လို့တွားရောက်ရှာဖွေခဲ့ရတာကနေအခုလိုပြစ်ခတ်မှုတွေဖြစ်ပွားခဲ့ရပါတယ်။မေလ9ရက်နေ့ကဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား9သန်းနဲ့ပတ်သက်လို့တော့ထိုင်းနိုင်ငံရဲ့ရဲချုပ်ချလန်ကီရဲ့စီဝရခန်ကမေလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောသွားပါတယ်။သူပြောသွားတာကတော့စိတ်ကြွဆေးပြားတွေဖမ်းမိအောင်ပိတ်ဆို့ဖမ်းဆီးနိုင်တာဟာနိုင်ငံတော်ကာကွယ်ရေးနဲ့သက်ဆိုင်ရာအရာရှိတွေရဲ့စွမ်းဆောင်ချက်တွေကြောင့်ဖြစ်ပါတယ်။ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာအခါမလတ်နေဆက်လမ်းကြောင်းတွေကိုစောင့်ကြည့်စစ်ဆေးနေတယ်လို့အရေးကြီးတဲ့သတင်းအချက်လက်တွေကိုလည်းစုံစမ်းထောက်လန်းနေကြပါတယ်ဆိုပြီးပြောဆိုသွားပါတယ်။မေလ9ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာကားငါးစီးပါစိတ်ကြွဆေးပြားတဲဆောင်လာတဲ့ကားတန်းကြီးဟာလမ်းပန်းခရိုင်မဲပစ်ရဲစစ်စေးခေတ်ကိုဖျက်မောင်းပြီးတော့ပြေးခဲ့ကြတယ်လို့ဆိုပါတယ်။ဒီကားတန်းရဲ့နောက်ကိုရဲကားတွေကအမိလိုက်ပြီးပိတ်ဆို့ဖမ်းဆီးခဲ့ရမှာစိတ်ကြွဆေးပြားတွေတင်ဆောင်လာတဲ့ကားတစ်စီးကပြေးလို့မလွတ်နိုင်မှန်းသိသွားပြီးတက်တေဖျောက်ဖျက်တဲ့အနေနဲ့ကားကိုလမ်းမအလယ်မှာမီးရှို့ပြီးထွက်ပြေးသွားခဲ့ကြပါတယ်။မပြေးနိုင်တဲ့အမျိုးသမီးတဦးကိုတော့ရဲတွေကဖမ်းဆီးနိုင်ခဲ့ပါတယ်။ဖမ်းမိခဲ့တဲ့အသက်20အရွယ်ထိုင်းမျိုးသမီးရဲ့ဖော်ထုတ်ချက်အရထွက်ပြေးသွားခဲ့တဲ့တရခန်ဖွန်ထစ်ချီမားနဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေစိတ်ကြွဆေးပြားတွေကိုတွားရောက်တည်ဆောင်လာကြပြီးဘန်ကောက်ကိုတွားရောက်ပို့ဆောင်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒီအပိုင်းတွင်စိတ်ကြွဆေးပြားအလုံးရေတန်း90လောက်ဖမ်းမိခဲ့တယ်လို့လည်းမကြသေးခင်ကပဲထိုင်းအနာပိုင်းတွေကပြောဆိုခဲ့ပြီးအခုဖမ်းမိရတဲ့ဆိုရင်တော့စိတ်ကြွဆေးပြားတန်း60ကျော်လောက်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါအခုတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက MIGHT might ကIn R, I-S-S-R-I-G-H-T, right ga, မှနာဆိုတော့စကွိုက်လူရဲ့ဓာတ်ရိုက်ဒီဘဲကတော့အင်းအားတုံနာမှနေဆိုတဲ့သဘောမျိုးဖြစ်ပါတယ် ATM ဒီဘဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှနေငါမှအင်းအားရှိလို့အင်းအားငါတုံနာမှနေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
In this world today, there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိသလိုသုံးနာဟာမှန်နေသုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုတုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် ATM အတုံးအရာဘယ်လိုပြောမလဲ
Might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ ATM အတုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအပြီးမှာတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမျက်လုံးဓာတ်မတည့်အရရန်ချင်းအပိုင်းတစ်ကိုနားဆင်ကြရပါမယ်မျက်လုံးအလာကြီးလို့ခေါ်တဲ့မျက်လုံးဓာတ်မတည့်တာကမြန်မာနိုင်ငံမှာအတော်အသင့်အဖြစ်များတဲ့လူကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီမျက်လုံးဓာတ်မတည့်အရရန်နာဘာကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြပါသလဲဘယ်လိုဆောင်ရွက်ရှောင်ရွက်နေရှိပါသလဲမြန်မာနိုင်ငံကအရေးပြအထူးကဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရေးပြထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးမှာအလာကြီးဖြစ်တယ်ပေါ့ဆရာเนาะဒီမျက်လုံးမှာတခုခုဒီမတည့်တာကြောင့်ရှားရန်တာမျိုးကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာ
မျက်လုံးအလာကြီးကအတော်အသင့်ဖြစ်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမျက်လုံးတွန်းပိုင်းမှာလိမ့်ချေတာတွေကလည်းများတယ်နောက်ဓာတ်မတည့်တာတွေဖြစ်နိုင်တာတွေကလည်းအခုပြန်မှများတယ်နောက်တစ်ခါမျက်လုံးဆိုတဲ့နေရာကပါလွှာပြီးတော့အလာကြီးဖြစ်တဲ့နေရာဆိုတော့လေကြာကိုခန္ဓာရေပြားလို့မဟုတ်မတက်တာဒီနည်းနည်းဖြစ်တာ ਨੇ တိမခန္ဓာကိုတိမခန္ဓာကိုဖြစ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီမျက်လုံးအလာကြီးဆိုတာလေးကိုနည်းနည်းလေးရှင်းပြပေးပါလားဆရာ
မျက်လုံးအလာကြီးဆိုတာကတော့မျက်လုံးရဲ့အထင်းအတွင်းထဲမှာအမဲရောင်အလုံးမြင်ရတယ်ဘေးနားမှာအဖြူရောင်မျက်သားရှိတယ်အဲ့ဒီမျက်လုံးအပါဝင်ပေါ်မျက်ခွန်အောက်မျက်ခွန်နောက်တစ်ခါမျက်လုံးတစ်ဝိုက်ရေပြားမှာခုခုကြောင့်ဓာတ်မတက်လို့အလာကြီးဖြစ်တာပေါ့နော်ဟိုတင်းကနေကမျက်လုံးနဲ့ဒီလေမျိုးလုံးထဲတော့ဝင်သွားတဲ့အခါမှာမျိုးလုံးထဲမှာ max cell လို့ခေါ်တဲ့ဒီ cell တွေရှိတယ်ဗျ။အဲ့ cell တွေကမတည့်တဲ့အခါကျရင်သူတို့ cell အတွင်းမှာရှိတဲ့ histamine ဆိုတဲ့ဓာတ်ကိုထုတ်လွှတ်တယ်။ပြီးတော့တခြား histamine လို့ပဲတခြား chemical တွေကိုသူကထုတ်လွှတ်တယ်။သူကဒါတဘာဝကာကွယ်မှုစနစ်ရဲ့ပုံစံအရသူကထုတ်လွှတ်တာ။အဲထုတ်လွှတ်တဲ့အခါကျအဲ့ histamine ဆိုတဲ့ဥစ္စာကမျိုးလုံးကိုတွေးကြောတွေကိုယောင်လာစေတယ်။တွေးကြောတွေကိုကျယ်လာစေတယ်။အဲအကြောင်းမို့လို့မျိုးလုံးယောင်လာတယ်အဲ့တော့ရောင်ရမ်းနဲ့ရလာကတော့နီးရဲနေတဲ့ရရန်နေတဲ့မျက်လုံးလာကြည့်ပဲပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘာရှာမလို့ဒီဓာတ်မတည့်တာပေါ့နော်မျက်လုံးမှာဖြစ်ရတာလဲဆရာ
ဒီခင်းရဲ့ပြောင်းလဲမှုရပေါ့နော်လိမ့်ချယ်စရာပစ္စည်းတွေအားလည်းလုံးများလာတယ်ပို့ပြီးတော့လည်းလူတွေကလိမ့်ချယ်လာကြတယ်ရေးချယ်စရာများဆိုလို့ပို့လဲတုံးလာကြတယ်အဲ့မှာအလှပုံတွေရှိတယ်အလှပုံတွေမှာဘာမှပစ္စည်းနဲ့ထုတ်ထားတဲ့အလှပုံတွေရှိသလိုဓာတုပစ္စည်းအလှကုန်ဆိုပြီးတော့အဆုံးရှိရှိတာပေါ့နော်အဲ့တော့အလှကုန်တွေလိမ့်နေဆိုတော့လိမ့်ချက်ထိတွေ့တဲ့နေရာကျွန်တော်တို့မျက်နှာသားရည်ပုံမှာဒီနေရာကြီးမျက်နှာရည်ပြားပေါ့နော်အဲ့တော့မျက်နှာရည်ပြားမှာလူရဲ့လူခန္ဓာကိုယ်ရဲ့ရည်ပြားဒီနေရာဒီနေရာအထူးလေးအပားတွေမတူပြကွာခြားတယ်အဲ့ဒီမှာမှာမျက်နှာပါတယ်မျက်နှာမှာမှတစ်ခါမျက်ခွန်နဲ့မျက်လုံးတွဲရည်ပြားတော့ဒီခန္ဓာကိုယ်တစ်ခုလုံးမှာပါလွာဆုံးပဲပါလွာတာနဲ့မျှကျွားဒဏ်ခံနိုင်နေတယ်မတည့်တာအလာကြီးအဲ့လိုမျိုးကြီးဖြစ်လေအဲ့တော့အလှကုန်ကြီးကြောင့်လေအများကြီးဒီမျိုးလုံးအလှကြီးတွေဖြစ်တဲ့မျိုးလုံးမှာကာချယ်ဆွဲတာမျက်တောင်ပေါ့စီမျက်ခုံးမွေးဆွဲတာနောက်မျိုးလုံးမိတ်ကအဲလိမ့်တဲ့ဥစ္စာအလုံးပေါ့နော်အဲ့ဒါတွေလည်းပါလေအဲ့ဒါအပြင်တခြားဒီဖုံမုံကြီးအမုံကြီးနောက်မိုးလို့ခေါ်တဲ့အိမ်တွင်းမှာပေါက်တဲ့မှုကြီးနောက်အိမ်မွေးတိရစ္ဆာန်ရဲ့အမုံကြီးအမွေးတွေသရေတွေဆိုပြီးတော့အမျိုးစုံကြောင့်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖြစ်စေတဲ့အကြောင်းရင်းရှိသလားဆရာ။ဒီရာသီဥတုအပြောင်းလဲတော့
ဒီပန်းဝုံမုံပေါ့နော်။ပိုလန်လို့ခေါ်တဲ့ပန်းဝုံမုံပေါ့နော်။အဲ့အရာဆိုရင်လည်းဖြစ်တတ်တာရှိတယ်။ဥမာပန်းပွင့်တဲ့အချိန်တော့ဥမာ
အဲ့လိုမျိုးဝတ်မုံကူးတဲ့အချိန်ပေါ့နော်အပင်တွေကဝတ်မုံကြီးထုတ်လွတ်တာတော့တော်တော်အဲ့ဒါလေနဲ့ပါလာပြီးတော့တခါကိုယ့်မျက်လုံးမှာထိပြီးတော့အဲ့ဒါကိုမတည့်တာလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမျက်လုံးမှာဓာတ်မတည့်တာဖြစ်လာရင်ပေါ့အလာကြီးဖြစ်လာမှာဆရာနော်ဘလို့လက္ခဏာတွေနဲ့သိနိုင်မလဲဆရာ
မျက်လုံးနဲ့မျက်လုံးတဝိုက်နေရတာကရောင်ရမ်းနေတာပေါ့အဲ့တော့မျက်လုံးညည်းနေတာလို့မိုးအင်းနေတာလို့မျက်ရည်ပူကြတာလို့တော့မျက်ခွန်တွေထူနေတာမျိုးတွေလို့အဲ့ဒါမျိုးကြီးမျိုးစုံဖြစ်တာပဲလက္ခဏာတွေကတော့အများကြီးပဲမျက်လုံးကိုကြည့်လိုက်ရင်အဖြူနေရာမှာနှီးရဲပြီးတော့မျက်လုံးကပြောင်းနေတာပေါ့နော်ဒီရားလဲရားတယ်ငြိတ်တည်းကြတယ်ပြီးလို့လည်းမကောင်းကြည့်ရတော့ဝါးတယ်လို့လို့ဆူးတယ်လို့ဆတ်တယ်လို့ဖြစ်နေတယ်မျက်ခွန်တွေကလည်းမိုးအေးရောင်ရမ်းနေပြီးတော့အလင်းရောင်ကြည့်ရင်ဆူးနေတာလို့ကြည့်လို့မရတာတွေဖြစ်တယ်အဲ့တော့မျက်လုံးတက်တက်ပဲဒါအလာကြီးဖြစ်နိုင်တယ်လို့နှာရည်ယူတာလို့နှာချီတာလို့စတဲ့နှာခေါင်းအလာကြီးအရေရာရနာစတာတွေနဲ့လည်းတွဲပြီးတော့မျက်လုံးအလာကြီးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီမျက်လုံးအလာကြီးဖြစ်လာတဲ့အချိန်မှာပေါ့နော်ဒီချို့ကမျက်လုံးကိုသော့ပုတ်မိကြပါတယ်ဆရာအဲ့ဒါလှုပ်လို့သိရင်လားဆရာရဲ
့အဲဒီဥစ္စာကတော့လေကိုကဟိုပုတ်ချင်တယ်လို့တော့မှမှန်းလို့မရသေးဘူးတဘာဝရဟို reflex ကိုခေါ်တာပေါ့အော်တိုပဲရမ်းပုတ်ချင်တာနဲ့တခါလဲချက်ချင်းကိုပုတ်လိုက်မိတာပဲစဉ်းစားကြည့်အောင်မှမရဘူးဒါပေမဲ့မျက်လုံးကိုပုတ်ရင်အလာကြီးကပူဆိုးတယ်ဗျပွင့်တော့ကိုကတက်တာသလိုလိုပါလို့ ਨੇ အလာကြီးပူဆိုးတယ်။ဘာဖြစ်လို့လဲဆိုတော့အဲ့လိုပုတ်တဲ့အတွက်ကြောင့်မလို့ခုနကပြောတဲ့မတ်ဆဲစရာဒီထုတ်တဲ့ဓာတုပစ္စည်းတွေ chemical တွေ histamine တွေငကိုထက်ပုံမထုတ်လို့တယ်။အဲ့ဒီပစ္စည်းတွေပုံမထုတ်လို့တယ်ဆိုရင်ရောင်ရမ်းမှုပူဆိုးစေတယ်။ရောင်ရမ်းမှုပူဆိုးရင်ပူပြီးတော့ရာရံစေတယ်။အဲ့တော့ကိုပုတ်ချင်တယ်ဆိုရင်သတိလိုက်ထားပြီးတော့မပုတ်ပါနဲ့ပုတ်မဲ့အစားမိတ်ကပ်လိမ့်ထားတယ်ဆိုရင်မိတ်ကပ်ကိုဖြတ်လိုက်ပါ။ပြီးရင်ရေခဲရေအုပ်ဝတ်ပေါ့ရေအုပ်ဝတ်ပလီပေါ့နော်ကပ်ပေးပါဒီလိုမြတ်တမန်တွေပါတက်ထားရဲဆိုရင်လည်းဖြုတ်ထားပါ။နောက်လက်တွေကိုလည်းမကြမကြစီကြောပြီးပါ။ဘာဖြစ်လို့လဲဆိုတော့လက်တွေဆိုတာနေရာတကာကိုင်နေတော့ပိုးတွေပါထပ်ဝင်ပြီးတော့အလာကြီးတွေမကပဲပိုးဝင်တာတွေပါဖြစ်တတ်လို့ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရရန်နေချိန်မှာပေါ့နော်လောလောဆယ်ဒီမျက်လုံးတဝိုက်ကိုတစ်ခုခုလိမ့်ထားတင်တာမျိုးရော
။အဲ့ဒါလည်းပြည့်စံတာတစ်ခုပဲ။ဘာဖြစ်လို့လဲဆိုတော့မျက်လုံးဆိုတာကမျက်နာမှာထင်ရှားတဲ့နေရာပေါ့နော်။အဲ့တော့မျက်လုံးတဝိုက်ဒီအလာကြီးကြောင့်ရောင်ရမ်းနေတဲ့ခါကျတော့ပိုဆိုးရောပိုမျက်လုံးကြီးရတယ်မိုးအေးနေတယ်နေရနေတယ်ဆိုတော့ဘယ်လိုလုပ်ရမလဲဆိုပို့ပြီးတော့တောင်မှမိတ်ကပ်ထူထူနဲ့ဖုံးပြီးတော့လိမ့်ကြတယ်အဲ့လိုလိမ့်မိတတ်ကြတာပေါ့နော်အဲ့ဒါကိုရောင်ရမ်းနေအောင်ဖုံးကွယ်ဖို့လीတကယ်တော့အဲ့လိုမျိုးလဲလုပ်လို့မကောင်းဘူးရမလုပ်ပါနဲ့လို့ပဲပြောရမယ်မိတ်ကပ်ဆိုတာတဘာဝပစ္စည်းပဲဖြစ်ဖြစ်ပေါ့နော်ဓာတုတွေကပစ္စည်းပဲဖြစ်ဖြစ်အလာကြီးကိုပို့ဆိုးစေတယ်အဲ့တော့နေရာတွေနဲ့ထွက်တာတွေခုနကလက္ခဏာတွေပို့ဆိုးလာလိမ့်မယ်ဒါကြောင့်မလို့လောလောဆယ်မိတ်ကပ်ကိုတော့ရထားပေးပါတကယ်လို့မျက်လုံးတွိုင်းမှာအနီကွက်တွေအမြွက်ကွက်တွေရှိတယ်ဆိုရင်တော့ concealer လို့ခေါ်တဲ့ဖုံးပြီးလိမ့်လို့ရတဲ့အလကုံ cosmetic တမျိုးရှိတယ်ဗျာသူအဲ့မှာမှတခါ concealer တွေလဲမှာမှာ hypo allergic လို့ခေါ်တဲ့ hypo ဆိုတာ allergy အဖြစ်နည်းစေတယ်လို့ပြောတာပေါ့နော်အဲ့လိုမျိုးရေးထားတဲ့ hypo allergic လို့ရေးထားတဲ့ concealer ပေါ့ concealer လေးကိုမျက်လုံးအမျိုးအမဲနေရာတွေတဲ့ကိုနည်းနည်းလေးအနီကွက်အမြွက်ကွက်တွေကိုခဏဖုံးပြီးတော့လိမ့်ထားနိုင်ပါတယ်နောက်တစ်ခါမျက်လုံးစားတခြားနေရာကိုကြည့်မိအောင်ဒီမဲ့လူအာယုံပြောင်းသွားအောင်လို့ဟိုအသာပေးပြီးတော့ညလုံးကိုအသိပ်ပြီးတော့ထင်ရှားအောင်မလိမ့်နဲ့ပေါ့ဗျာတခြားနေရာကိုပို့ပြီးထင်ရှားအောင်လိမ့်ပြီးဥမာနှခမ်းကြီးရဲရဲဆိုးတာမျိုးပေါ့နှခမ်းကြီးရဲရဲဆိုးတာရင်ညလုံးကြည့်မဲ့အစားနှခမ်းကြီးကိုတော့ကြည့်မိရမျိုးအာယုံလွှဲပြီးတဲ့သဘောမျိုးပေါ့အဲ့လိုမျိုးလုပ်သင့်ပါတယ်မိကတော့မလိမ့်ထားသင့်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်မိခင်ဆိုတာလူတိုင်းဥဋ္ဌိထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိမ့်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မေလာ၁၂ရက်နေ့ဒိန်းတွေနေကတော့အမေရိကန်ပြည်အောင်စုမှာမိခင်မြစ်တာကိုအထူးအောက်မေ့ကွန်ပျူတာမိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာ VOA တိချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင်တော့ Viewer ကိုစာလေးတွေရေးပို့လိုက်ပါနော် Viewer မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ် Email နဲ့ပို့ခြင်းနဲ့ဆိုရင်လည်း Email လိပ်စာက bamis@viewernews.com ဖြစ်ပါတယ်နာမည်မေလာစနေရက်တင်းတွေနဲ့မိခင်များနေ့မှာ Viewer ညပိုင်းခုနိုင်ကနေ10နိုင်စီစဉ်မှာနားဆင်ကြမှာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းမင်းလုံနာရဲ့ကြပြစွန့်တီမေပီဆတ်တဲ့မြတ်တာမင်းမင်းဆိုတန် VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုအကောက်အွယ်ပေးဖို့စစ်တွေမြို့မှာရှိတဲ့တန်ခါတော်တွေကမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်ရင်းမြို့နယ်တပြည်ကြီးရွာနဲ့နှစ်ကရင်ကြီးရွာချင်းဆက်ထားတဲ့လမ်းစီမံကိန်းကိုတင်တာမခေါ်ဘဲနဲ့လုတ်ကင်ခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တယ်ဆိုတာနဲ့ဝါပြည်နယ်အဖြစ်သတ်မှတ်ရေးတောင်းဆိုချက်အပေါ်တိုင်းသာလက်နက်ကန်အဖွဲ့အစည်းကောင်းဆောင်တွေကနေဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာဆွေရတပ်နဲ့ရခိုင်တပ်မတော် AA တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအပြစ်မဲ့ရဲသားတွေတပ်ဖြတ်ခံနေရတာတွေကိုအကာအကွယ်ပေးဖို့စစ်တွေမြို့ရှိတန်ကာရော်တွေကမြန်မာဆွေရကိုစာရေးတောင်းဆိုခဲ့ပါတယ်။မေလ6ရက်နေ့ကစစ်တွေမြို့မဏိရတနာကျောင်းတိုက်မှာကျင်းပတဲ့စစ်တွေမြို့တန်ကာပေါင်းစုံကဆရာတော်ကြီးတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပြုလုပ်ခဲ့တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တာပါ။ရတိတောင်မြို့နယ်ကြောက်တန်းကျေးရွာရွာသားအလုံးကိုစာတင်ကျောင်းမှာဖမ်းဆီးစစ်ဆေးနေပြီးအဆွေရတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ပျောက်ဆုံးသူတချို့လည်းရှိနေတဲ့အတွက်အလားတူမျိုးမဖြစ်ရအောင်အခုလိုတောင်းဆိုဖို့စစ်ဆင်ရတာဖြစ်တယ်လို့အောင်မြေကုန်းဆရာတော်ကမိန့်တော်မူပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ပုံနာကျွန်းမြတ်ဦးကြောက်တော်နဲ့ရတိတောင်မြို့နယ်တွေမှာလေးလကျော်ကာလအတွင်းကျေးရွာနယ်လူနေအိမ်တွေကိုပိတ်ခတ်မှုကြောင့်တေဆုံးသူအရသား48ဦးထိခိုက်ဒဏ်ရာရရှိသူ100နီးပါးနဲ့300ကျော်ဖမ်းဆီးခံထားရတယ်လို့စစ်ဘေးဒုက္ခသည်4000နီးပါးရှိနေပြီဖြစ်တယ်လို့လည်းအရက်ဖက်အဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းစီမံကိန်းကိုနိုင်ငံတော်အတိုင်ပင်ပုတ်ကိုတုံအောင်ဆန်းစုကြည်ရဲ့နှုတ်မိတ်ညွန်ကြားချက်နဲ့တင်တာမခေါ်ဘဲလုတ်ကန်ခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ချောင်းဆုံမဲဆန္ဒနဲ့အမှတ်တိတ်ကပြည်နယ်လှုပ်တော်ကိုစလဲဒေါက်တာအောင်နိုင်ဦးမေးမြန်းခဲ့တဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းဆောင်ရွက်သမှုအခြေအနေနဲ့ဆက်လျင်းတဲ့ဆက်ဆက်မေးခွန်းပေါ်မှာမီနီဘတ်ဂျက်မှုတင်တာကင်းလွတ်ခွင့်ရှိတယ်လို့ဖြေကြားခဲ့ပါတယ်။ကြက်တန်းတစ်ဆောင်နဲ့ဆောင်ရွက်နေတဲ့ကျေးရွာချင်းဆက်လမ်းစီမံကိန်းကိုစောက်တန်းမြန်မာ Development Company ကိုလွတ်ကန်ခွင့်ပေးထားတာပါ။မိုးပြင်းနယ်ဆိုးရဖွဲ့ရဲ့တင်တာမကောပဲလုပ်ငန်းဆောင်ရွက်တဲ့ပုံမှာဝေဖန်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းတီဘောနဲ့ကြောက်မဲမြို့နယ်ထဲမှာဒေသခံလူထုအကြိမ်ကြိမ်ကန့်ကွက်တဲ့ကြားကဒုထဝတီမြင့်ငယ်မြစ်ပေါ်မှာတည်ဆောက်မဲ့ရဲအလျက်စစ်စီမံကိန်းကိုအစိုးရဘက်ကဆက်လက်စ조사နေပါတယ်။မေလ၄ရက်နေ့ကလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်နဲ့အဖွဲ့ကြောက်မဲမြို့နယ်ထဲကအထက်ရဲရွာရဲအလျက်စစ်စီမံကိန်းအတွက်လုပ်ငန်းခွင်ကိုကွင်းစင်ကြည့်ရှုစစ်ဆေးရမှာလက်ရှိအခြေအနေအရအထက်ရဲရွာစီမံကိန်းမှာ38ရာခိုင်နှုန်းတည်ဆောက်ပြီးစီးနေပြီး2021 2022ခုနှစ်မှာစီမံကိန်းပြီးစီးအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်အထက်ရဲရွာရဲလက်စစ်စီမံကိန်းကြောင့်တာလုံကျေးရွာကကဗလာတီစိုက်ပျိုးမြေ184ဧကလယ်မြေ184ဧကစိုက်ခင်းတွေနဲ့စေတီပထိုးတွေဘုံတော်ကြီးကျောင်းတွေစာတင်ကျောင်းတွေရေအောက်ရောက်ရမှာဖြစ်တဲ့အတွက်ကန့်ကွက်နေရတာဖြစ်ကြောင်းဒေသခံလူထုကပြောဆိုပါရယ်တီရေကာရာကြီးတိဆောက်ပြီးရင်တော့လက်စစ်တအား180မဂဝတ်ကိုထုတ်လုပ်ဖြန့်ဖြူးပေးမယ်လို့လည်းအစိုးရဘက်ကပြောဆိုထားပါရယ်
ဗိုလ်ချုပ်ကြီးရုပ်ပြောင်းရှိရွေးတဲ့ကြရပြည်နယ်ဆိုရနဲ့ကရင်နီပြည်လူငယ်များအင်အားစုကြားညှိနှိုင်းမှုတွေပြုလုပ်ခဲ့ကြပါတယ်။မေလ9ရက်နေ့မှာပြုလုပ်တဲ့တွေ့ဆုံပွဲမှာကြီးရုပ်ပြောင်းရှိရေးကိစ္စကိုမေလ14ရက်နေ့မှာထပ်မံတွေ့ဆုံဖို့ရှိပြီးညှိနှိုင်းပေါ်ဆောင်ရေးကော်မတီထံမှလွှတ်တော်ကိုယ်စားလှယ်တွေ၊ပါတာရေးကောင်းဆောင်တွေ၊နိုင်ငံရေးပါတီ၊တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတဲ့အကြဖက်လူမှုဖွဲ့စည်းတွေကကိုယ်စားလှယ်တွေပါဝင်ပါတယ်။ဒီတွေ့ဆုံမှုမှာတော့ပြည်နယ်ဆိုရဘက်ကကြီးရုပ်ပြောင်းရှိရေးကိစ္စကိုဆွေးနွေးလာတဲ့အတွက်ဆွေးနွေးမှုဟာအောင်မြင်ပြီးစီးသွားတာမျိုးမဟုတ်ပေမဲ့သိုးသိမ်းမှုရှိတယ်လို့ကရင်ပြည်လူငယ်များအင်အားစုကခွန်တော်မတ်ကပြောပါတယ်။
တမရော်စီရေလှူရှာမှုနလာတာတိုးမြင့်ရဆိုင်ပေးတဲ့အပေါ်ဒီမိုကရေစီအကျိုးပြုကရင်တမရော် DKPA ကအပြည့်အဝထောက်ခံကြောင်းမေလပရမအပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပြစ်ခတ်တိုက်ခိုက်မှုရဆဲရေးနဲ့ထာဝရငြိမ်းချမ်းရေးကိုဦးတည်ပြီးမေလကနေဇွန်လကုန်အထိစီရေလှူရှာမှုတွေကိုတိုးမြင့်ရဆိုင်မယ်ဆိုပြီးဧပြီလ30ရက်နေ့မှာတမရော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပြီးတဲ့နောက် DKPA ကအခုလိုပြန်လည်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ကတမရော်ဘက်ကမြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းနဲ့တရီကန်ဒေသတိုင်းစစ်ဌာနချုပ်နယ်မြေတွေမှာစစ်ရဲလှုပ်ရှားမှုနဲ့ပတ်သက်ပြီး2018ခုနှစ်ဒီဇင်ဘာ21ရက်နေ့ကနေ2019ဧပြီလကုန်အထိရပ်ဆိုင်းကြောင်းကြေညာထားရကနေအခုလိုနောက်ထပ်နှစ်လတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိဝါတိုင်းရင်းသားတွေရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနဲ့ဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ကြိုးပမ်းသွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ဝါပြည်နယ်ငြိမ်းချမ်းရေးတည်ဆောက်မှုနှစ်30ပြည့်အခမ်းအနားမှာ UWSA ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ဝါပြည်နယ်အဖြစ်သတ်မှတ်ရေးအပေါ်တိုင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲအမည်ရဲ့စုစည်းချက်ကိုနိုင်ကွန်းအိမ်ကတင်ဆက်ထားပါတယ်
ကရင်မျိုးရာစီယုံ KNU ရဲ့အစတွေတွင်းမှုပတူစောတာတူမှုကတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB UWSA ရဲ့ဝါပြည်နဲ့တောင်းဆိုမှုပေါ်မှာသူ့ရဲ့မြင်ကိုခုလိုပြောပါရယ
်ဝါလူမျိုးတွေရဲ့ပြည်နဲ့အဆင့်တောင်းဆိုတယ်ဆိုတဲ့ကိစ္စကဒါတွေကလည်းကျွန်တော်နိုင်ငံရဲ့ဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းကျွန်တော်တို့ဟိုကြောင်ထိုးထားခြင်းခံရတဲ့အလေထတွေကနေစပြီးတော့တိုင်းသားတွေအကုန်လုံးကမိမိခွင့်ရမိမိတောင်းဆိုလာတဲ့နေရာကနေပြီးတော့ပေါက်ပွားလာတဲ့ကိစ္စတစ်ခုဖြစ်တယ်အဲ့တော့ဒီကိစ္စကိုကျွန်တော်တို့တိုင်းသားတွေအားလုံးတိုင်းသားတွေနဲ့ကျွန်တော်တို့ရတ္တရထိုက်တဲ့အခွင့်အရေးတွေကိုဘယ်လိုခံစားခွင့်ရမလဲဆိုတော့ပုံဖော်နိုင်တဲ့ Federal ပြည်ထောင်စုတစ်ခုပေါ်လာမယ်ဆိုတော့ဒီပြဿနာတွေအပြည့်နေပါပါ
တရင်နေမျိုးရာတိုးတက်ရေးပါတီ KMPP ဒုတိယဥက္ကဋ္ဌခူးရယ်ကတော့
ခုခါမှသူတို့ကလိုအလိုပြည်နယ်ကိုတောင်းတယ်ဆိုတဲ့အမျိုးတော့မဟုတ်ပါဘူးဟာဝါလူမျိုးတွေကလည်းပဲကုလာရသမိုင်းကြောင်းအရာတရှိခဲ့မှုအပေါ်မှာမိတည်ပြီးတော့မူလအခွင့်အရေးကိုသူတို့အခြေခံပြီးတော့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်ပါတယ်
။ဟိုတိုင်းသားတွေအနေနဲ့အခုလိုမျိုးပြည်နယ်တောင်းဆိုမှုနဲ့ပတ်သက်ပြီးတော့2008ဖွဲ့စည်းပုံနဲ့တာတက်ဆိုင်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSF ကပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငင်းကခုလိုတုံ့တက်ပါတယ
်။တစ်ချက်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်ဆိုင်တယ်။နောက်တစ်ချက်ကလည်းဒီပြည်ထောင်စုအစိုးရနဲ့တက်ဆိုင်တယ်။သုံးချက်ကြတော့ကျွန်တော်တို့လူထုတရက်လုံးနဲ့လည်းတက်ဆိုင်တယ်လို့မြင်တယ်။အထူးသဖြင့်တော့ဒီရှမ်းပြည်အတွင်းမှာရှိတဲ့ကျွန်တော်တို့တိုင်းသားပြည်သူလူထုနဲ့တက်ဆိုင်တယ်လို့မြင်တယ
်။လွတ်လပ်ရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့တိုင်းသားခွင့်ရေးတွေဓာတ်လူရေးကိုပိုင်ပြဋ္ဌာန်းခွင့်အခြေခံများပေါ်မူတည်ပြီးတော့တောင်းဆိုနေကြရမှာ။တချို့တော့တိုင်းသားတွေဟာပြည်နယ်ကိုပိုင်အုပ်ချုပ်ရေးဒေသစသည်ဖြင့်တောင်းဆိုနေချင်းတာဖြစ်တယ်လို့တိုင်းဒါခေါင်းဆောင်တွေကသုံးသပ်ကြပါတယ်။ဒီချင်းလေးကိုနားထောင်ပြီးအကောင်းဆုံးဖြည့်ရှင်းတဲ့လူလည်းထောက်ပြနေကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ကိုပိုင်အုပ်ချုပ်ရေးအသေးအနေနဲ့စကိုင်းတိုင်းတဲကတစ်ခု၊ရှမ်းပြည်နယ်တဲက၄ခုနဲ့ကိုပိုင်အုပ်ချုပ်ရေးတိုင်းအနေနဲ့ရှမ်းပြည်နယ်တဲကဟိုပန်၊မိုင်းမော၊ပန်ဝိုင်း၊နာဖန်၊မတ်မန်းနဲ့ပန်စန်းခေါ်ပန်ခမ်းမြို့နယ်တို့ကိုခရိုင်တစ်ခုဖွဲ့ပြီးဝါကိုပိုင်အုပ်ချုပ်ရေးအသေးအဖြစ်သတ်မှတ်ပေးထားပါတယ်။
ဆက်ပြီးတော့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမှာတစ်ထုတ်လုပ်မှုနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးအောက်ခြေတပ်ဖွဲ့တွေအကြားစစ်ရေးရတင်းမာမှုတွေကိုဖြေလျှော့ဖို့နှစ်ဖက်ခေါင်းဆောင်တွေကနေတွေ့ဆုံညှိနှိုင်းခဲ့ရမှာအချက်သုံးချက်ပါသဘောတူညီမှုရရှိခဲ့ပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ကရင်အမျိုးသားစည်းရုံး KNU နဲ့မွန်ပြည်သက်ပါတီ NNSP အောက်ခြေတပ်ဖွဲ့ဝင်တွေကြားကရင်ပြည်နယ်ကျိုင်းအင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသတဝိုက်မှာစစ်ရေးတင်းမာမှုတွေဆက်လက်မဖြစ်ပေါ်စေဖို့ခရိုင်အစ်စ်နှစ်ဖက်ကောင်းဆောင်တွေပြီးခဲ့တဲ့မေလ3ရက်နေ့ကသစ်ဆုံဆွေးနွေးခဲ့ပြီးအချက်3ချက်ပါသဘောတူညီမှုရရှိခဲ့တယ်လို့လည်းဒီဆွေးနွေးပွဲမှာအဓိကဦးဆောင်ခဲ့သူဗဟိုဝန်းကျင်ဒေသဦးစည်းအဖွဲ့ဥက္ကဋ္ဌနိုင်နန္ဒူးရမန်ကမွန်ဘာသာနဲ့အခုလိုပဲပြောသွားပါတယ်
။ဟောင်းမလောက်လို့ကတန်းကကျက်ထားလို့ဒီကမစွိုက်အောင်လေချူ
တော်တော်ကြာဆွေးနွေးကြတယ်ချုပ်လိုက်ရင်ချက်သုံးချက်သဘောတူညီကြတယ်တစ်ထုတ်လမ်းဖောက်တာဆက်မလုပ်ဘူးနှစ်ဖက်စလုံးကုသနေရကုပြနေကြဖို့တပ်တွေသွာလာလှုပ်ရှားတဲ့အခါအသိပေးကြဖို့ပါ
ပြီးခဲ့တဲ့ AB လက်ကောင်ပိုင်းမှာတစ်ထုတ်လောက်တဲ့ကိစ္စနဲ့နယ်မြေညင်းပွားရာကနေပြီးမွန်ပြည်တက်နဲ့ KNU တပ်ဖွဲ့တို့မိနစ်20ကြာထိတ်တွေ့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါ KNU ဝင်းရည်မြို့နယ်ဥက္ကဋ္ဌစောမောင်ရွှေကတော့ KNU နဲ့ မွန်ပြည်သက် တချင်းချင်း ဖြစ်တဲ့ကိစ္စဖြစ်ပြီး အောက်ချုပ်ရေးပိုင်းနဲ့ မဆိုင်ဘူးလို့ပြောပါတယ်
မွန်ပြည်သက်နဲ့
KNU ဟာ အချို့ဒေသတွေမှာ တက်လှောက်ရှားမှုနည်းမြေရောထွေးနေတဲ့အတွက် တနင်္လာရီတိုင်းရေပြည်မြို့နယ်ဘက်မှာလည်း နှစ်ဖက်အောက်ခြေတပ်ဖွဲ့တွေကြား လက်ရှိ 3 နှစ်ကာလအတောအတွင်းမှာ 6 ချိန်ခန့်ထိတွေ့ပစ်ခတ်မှုတွေရှိခဲ့ပါတယ် တနင်္ဂနွေလုံးပြစ်ခတ်ထိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့ KNU နဲ့မွန်ပြည်သက်ပါတီတို့အနေနဲ့အခုလိုဖြစ်ပေါ်နေတဲ့ပြဿနာတွေကိုနှစ်ဖက်တွဲဆောင်ပြီးရှင်းလင်းတတ်ဖို့လိုအပ်တယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘိုမူကြီးနေထုတ်ဦးကပြီးခဲ့တဲ့ပတ်ကရေးမြုပ်မှာသတင်းထောက်တင်တဲ့တွဲဆောင်စင်မှာအခုလိုပဲပြောသွားပါတယ်
ဘယ်နှစ်ပွဲမျက်နှာချင်းဆိုင်တွေ့နေတဲ့ကိစ္စကတော့မရှင်းနိုင်စရာအကြောင်းမရှိဘူးရှင်းတတ်ဖို့ပဲလို့ဆွေးနွေးပြီးတော့မှအောက်ခြေကလည်းတည်ဖို့လိုတာပေါ့မကြာသေးခင်ကအစ်ရေးတင်းမှမှုအခြေအနေနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီနဲ့ KNU တို့ခရိုင်အစ်ဆွေးနွေးပွဲမှာလည်းKNU ဒူပလာယာခရိုင်ဥက္ကဋ္ဌဗဒိုရွှေမောင် KNLA တပ်ရင်း 16 တပ်ရင်းမှုဒူပူမှုကြီးစောရွှေဝင် မွန်ပြည်သက်ဘက်ကတော့ပဟိုဝန်းကျင်ဒေသဦးစီးအဖွဲ့ဥက္ကဋ္ဌနိုင်နာဒူရမန်အမှတ်9တပ်ရင်မှုဒူပုံမှုကြီးအမ်ဆိုင်ချာနဲ့နှစ်ဖက်ဆက်ဆံရေးယုံတာဝန်ခံတွေနဲ့ယုံဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာဆွေရတပ်နယ်ရခိုင်တပ်မတော်အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရတားတွေတပ်ဖြတ်ခံရရတာတွေကိုအကာအကွယ်ပေးဖို့စစ်တွေမျိုးရှိတန်ဂါရော်တွေကမြန်မာဆွေရကိုစာရေးတောင်းဆိုခဲ့ပါတယ် မွန်ပြည်နယ်ရေးမြို့နယ်တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းစီမံကိန်းကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မိတ်ညွန်ကြားချက်နဲ့တင်တာမခေါ်ပဲလောက်ကန်ခွင့်ပြုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဗီယန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။နေဆက်ဒေတာတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလိုတဲ့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုကျန်နေသေးတဲ့အချိန်အတွင်းမှာဒီကနေ့မနက်ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
မြောက်ကိုရီးယားကတာတိုဖြစ်ပက်ထင်းဒုံးနှစ်ခုဖြစ်ပုံရတဲ့ဆန်းသက်ပစ်လွတ်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကအကြံပေးနေမှာပြောပါတယ်။ဒါဟာသတင်းတပတ်မပြည့်ခင်အတွင်းမြောက်ကိုရီးယားရဲ့ဒုတိယအကြိမ်ပစ်လွတ်ဆန်းသက်မှုဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသက်မှုတွေဘယ်သူမှစိတ်ချမ်းသာမှာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ညှိနှို
ာကိုရီးယားနိုင်ငံကစီးရဲတင်မှာမဟုတ်ပြည့်ရော့စီဖို့အထောက်ကူဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်ဆိုမျိုးမှာတော့လုံခြုံရေးတွေကိုတော့မြင်ထားပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်မှာတိတ်ပြီးကြီးလေတဲ့တွန်းခုန်ခွန်တင်းကြပ်မှုတွေကောက်ခံဖို့အတွက်လှုပ်ရှားရှိတဲ့ဆိုင်းရဆိုင်တိုင်းကိစ္စတွေကိုဒီကနေ့ဆက်လုပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်နှစ်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ပြဿနာဖြေရှင်းဖို့တရုတ်နဲ့အမေရိကန်အရာရှိတွေဝါရှင်တန် DC ဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းအလုံးမှာပဲပြောလိုက်တာပါအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့မှာအမေရိကန်ရဲ့ USS William Lawrence ဖြတ်သိမ်းမောကြီးနဲ့အတူဂျပန် Lyndon သင်္ဘောအိန္ဒိယရေတပ်သင်္ဘောနှစ်ဆင့်နဲ့ဖိလစ်ပိုင်ကင်းလယ်ရေရင်တို့ဟာတရုတ်ကတူပိုင်နေလို့ညင်ညာထားတဲ့ရေပြင်ထဲမှာပူးတွဲလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းအမေရိကန်ရေတပ်ကချက်တဲ့ပရင်းနေမှာပြောပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့မှာအလားတူပူးတွဲဆေးလေ့ကျင့်မှုကိုအရင်ကလုပ်ခဲ့တာဖြစ်ပေမဲ့အခုတခါတရုတ်ရဲ့ဒေါ်လာဘီလျံ200တန်ဖိုးရှိတဲ့သွင်းကုန်ပစ္စည်းပေါ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတချင်းချောင်းနေချိန်မှာလေးနိုင်ငံပူးတွဲလေ့ကျင့်မှုလုပ်တာပါကမ္ဘာအကြီးဆုံးလူမှုကွန်ရက် Facebook ကိုတည်ထောင်သူ Mark Zuckerberg နဲ့အခမ်းဖော်ဖြစ်တဲ့ Facebook Company တွဲဖက်တည်ထောင်သူ Chris Hugh ကကုမ္ပဏီခွဲထွက်လို့ကြောင်းမနေ့ကကြေတပရီနေ့တုန်း New York Times သတင်းစာမှာရေးပါတယ
်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါဒီညပိုင်းဒီမနေ့ပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုကျော်အောင်လွင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ပြီးအတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။တောက်ကြနေမနေ VOA အစီအစဉ်တွေကိုလိုင်းတိုမီတာ24.50နဲ့ဒုတိယပိုင်းနိုင်ဝဲမှာလိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.